မေရိကန်သမ္မတဒေါ်နယ်ထရမ့်ဟာနောက်လထဲမှာအာရှနားနိုင်ငံကိုခီးထွက်ပါလိမ့်မယ်။အဲ့ဒီခီးစဉ်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ဖိအားသစ်တွေပြီးသွားဖို့နဲ့အမေရိကန်ရဲ့စီးပွားရေးအကျိုးတူစီးပွားအာရှနိုင်ငံတွေကြားမြင့်တင်မှုကိစ္စတွေကိုအာရုံစိုက်ပြီးတော့ပြောဆိုသွားဖို့ရှိတယ်လို့အင်ဂျူရောကပြောပါတယ်ဒီအကြောင်းကိုခုကြောင်းလင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
နောက်လနိုဝင်ဘာ3ရက်ကနေပြီးတော့14ရက်နေ့အထိနှစ်ပတ်နီးပါးကြာမဲ့သမ္မတထရမ့်ရဲ့အာရှခီးစဉ်တွင်ဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုသွားရောက်မှာဖြစ်တယ်လို့သမ္မတအင်ဂျူရောကမနေ့တုန်းကပဲကြေညာခဲ့ပါတယ်ဟာဝိုင်ကျွန်းကနေပြီးတော့ဆက်ထွက်မဲ့သမ္မတထရမ့်ရဲ့အဲ့ဒီခီးစဉ်မှာအာရှ၅နိုင်ငံကခေါင်းဆောင်တူးချင်းစီနဲ့လည်းမင်းချင်းဆိုင်တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်သွားမယ်လို့ဆိုပါတယ်သမ္မတဖြစ်လာပြီးနောက်ပိုင်းပထမဆုံးချိန်ဖြစ်အာရှကိုသမ္မတထရမ့်ခီးထွက်မဲ့အစည်းအဝေးမှာ
Well I'll be going as you know to South Korea to China to Japan to Vietnam for the summit we have a big economic summit there
သူရဲ့အာရှခီးစဉ်တွင်မှာစီးပွားရေးထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ဖို့ရှိတဲ့အကြောင်းသမ္မတထရမ့်ကသတင်းတော်တွေကိုအင်ပီရောသတင်းစာရှင်းလင်းပွဲတစ်ခုတွင်မနေ့တုန်းကပြောဆိုခဲ့တာပါခီးစဉ်ရဲ့အစမှာပထမဦးဆုံးအနေနဲ့ဂျပန်နိုင်ငံကိုသွားမှာဖြစ်ပြီးနိုဝင်ဘာလ5ရက်နေ့မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံမှာဖြစ်ပါတယ်မြောက်ကိုရီးယားကဖန်ဆီးထားတဲ့ဂျပန်နိုင်ငံသားတွေရဲ့မိသားစုဝင်တွေနဲ့ပါသမ္မတထရမ့်တွေ့ဆုံမှုစီစဉ်ထားပါတယ်။ဂျပန်မှာရှိတဲ့အမေရိကန်စစ်မှုထမ်းတွေရောဂျပန်စစ်မှုထမ်းတွေနဲ့ပါသမ္မတထရမ့်တွေ့ဆုံမှုရှိပါတယ်။ဒုတိယနိုင်ငံဖြစ်တောင်ကိုရီးယားကိုသမ္မတထရမ့်ခီးဆက်မှာဖြစ်ပြီးတော့နိုဝင်ဘာလ9ရက်နေ့ကျရင်တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့တွေ့ဆုံမှာဖြစ်ပါတယ်။တောင်ကိုရီးယားရဲ့ပြည်သူ့လွှတ်တော်မှလည်းသမ္မတထရမ့်မင်းငွန်းပြောဆိုမှုရှိပြီးတောင်ကိုရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ရောတောင်ကိုရီးယားတပ်ဖွဲ့ဝင်တွေနဲ့ပါတွေ့ဆုံမှုရှိတယ်လို့အင်ဂျီရောကထုတ်ပြန်တဲ့မနေ့ကကြေညာချက်ထဲမှာဖော်ပြထားပါတယ်။မြောက်ကိုရီးယားကိုဖိအားတွေအမြင့်ဆုံးပေးဖို့အရေးမှာနိုင်ငံတကာတိုင်ဝိုင်းကဝိုင်းပြီးတော့ပူးပေါင်းပါဝင်ကြဖို့ကိုလည်းသမ္မတထရမ့်တောင်ကိုရီးယားမှာရောက်နေတုန်းတောင်းဆိုသွားဖို့ရှိပါတယ်။နိုဝင်ဘာလ10ရက်နေ့ကျရင်တော့တောင်ကိုရီးယားကနေပြီးတော့သမ္မတထရမ့်တရုတ်နိုင်ငံကိုခီးဆက်မှာပါ။အဲဒီမှာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမဲ့စီစဉ်အပါဝင်တရုတ်အမေရိကန်နှစ်နိုင်ငံအကျိုးတူစီးပွားရေးနဲ့ယဉ်ကျေးမှုစီစဉ်နေတဲ့ပတ်သက်ပြီးပြောဆိုဆွေးနွေးကြဖို့ရှိပါတယ်။နိုဝင်ဘာလ10ရက်နေ့ကျရင်တော့ဗီယက်နမ်နိုင်ငံကိုသမ္မတထရမ့်ခီးဆက်ပါလိမ့်မယ်။ဗီယက်နမ်မှာရောက်နေတုန်းဒိုင်နမ်မြို့မှာကျင်းပတဲ့ APEC လို့ခေါ်တဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုထိပ်သီးညီလာခံကိုလည်းသမ္မတထရမ့်ကတက်ရောက်ပြီးတော့မိန့်ခွန်းပြောဆိုဖို့ရှိပါတယ်။အဲ့ဒီညီလာခံမိန့်ခွန်းထဲမှာတော့လွတ်လပ်ပြီးတော့ပွင့်လင်းမှုရှိတဲ့ Indo-Pacific ဒေသဆိုင်ရာအမေရိကန်ရဲ့အမြင်နဲ့ဒီဒေသဟာအမေရိကန်စီးပွားရေးအတွက်ဘလို့အရေးပါတယ်ဆိုတဲ့အချက်တွေကိုသမ္မတထရမ့်အဓိကထားပြီးတော့ပြောဆိုပါလိမ့်မယ်။နိုဝင်ဘာလ17ရက်နေ့မှာတော့ဗီယက်နမ်သမ္မတထရမ့်တိုင်းကောင်အပြင်တခြားဗီယက်နမ်ခေါင်းဆောင်တွေနဲ့ပါဟနွိုင်းမြို့မှာသမ္မတထရမ့်တွေ့ဆုံမှုရှိပါတယ်။နိုဝင်ဘာလ10ရက်နေ့မှာတော့ဖိလစ်ပိုင်နိုင်ငံကိုသမ္မတထရမ့်ခီးဆက်မှာပါ။အဲ့ဒီမှာအာဆီယံ၈တောင်အရှနိုင်ငံများအသင်းထူထောင်မှု250ပြည့်ထိမ့်မှတ်ခန္ဓာညစာစာပွဲကိုသမ္မတထရမ့်တက်ရောက်ပါလိမ့်မယ်။နိုဝင်ဘာလ17ရက်နေ့မှာတော့အမေရိကန်နဲ့အာဆီယံအသင်းတို့ရဲ့ဆက်ဆံရေးအနည်း40မြောက်နှစ်ပတ်လည်အခမ်းအနားကိုကျင်းပပါလိမ့်မယ်။အဲ့ဒီမှာဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးနဲ့လည်းသမ္မတထရမ့်တို့တွေ့ဆုံမှုရှိပါတယ်။သမ္မတထရမ့်ရဲ့အာရှခီးစဉ်တွင်မှာပစိဖိတ်ရဝင်းစီးပွားရေးပူးပေါင်းဆောင်ရွက်မှု12နိုင်ငံအဖွဲ့ကနေသမ္မတထရမ့်လက်ထက်မှာအမေရိကန်ကဘာကြောင့်နှုတ်ထွက်ရတယ်လဲဆိုတဲ့မေးခွန်းတွေနဲ့ရင်ဆိုင်ရမယ့်သဘောရှိနေပါတယ်